ဒုတိယအကြိမ်ပြည်တော်စုညီငယ်ညီလာခံ27ရာစုပင်လုံအစည်းအဝေးအတွင်းကဏ္ဍလိုက်ဆွေးနွေးမှုမှာအချက်30ကျော်သဘောတူညီမှုရခဲ့ပြီးတော့ညီလာခံပြည်ပွဲအခမ်းအနားမှာအဲ့ဒီအချက်တွေကိုတက်ဆိုင်ရာအဖွဲ့ခေါင်းဆောင်တွေကသဘောတူလက်မှတ်ရေးထိုးမှာဖြစ်ပါတယ်ဒီညီလာခံမှာခွဲထွက်မှုဆိုင်ရာနဲ့လူညုံရေးဆိုင်ရာအချက်လက်တွေပတ်သက်ပြီးတော့အတည်ပြုသဘောတူညီနိုင်ခြင်းမရှိခဲ့ပါဘူးအပြ ီးပွားရေးနေရာလူမှုရေးနယ်လုံခြုံရေးစတဲ့ဌာန၅ခုကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီကဏ္ဍတွေအတွက်သက်ဆိုင်ရာတိုင်းငယ်ပြည်နယ်အမျိုးသားအစီအစဉ်ဆွေးနွေးမှုတွေကနေတက်လာခဲ့တဲ့အချက်၄၀ကျော်ကိုဆွေးနွေးခဲ့တာပါ။ဒီလိုဆွေးနွေးခဲ့တာမှာအချက်၃၀ကျော်သဘောတူညီချက်ရခဲ့တာဖြစ်ပါတယ်။ဒါကိုဒီကနေ့မိသားစုပိတ်ပွဲမှာသက်ဆိုင်ရာအစုအဖွဲ့ခေါင်းဆောင်တွေကသဘောတူလက်မှတ်ရေးထိုးသွားမှာပါ။ဘောဒီရိုကျန်နေတဲ့အချက်တွေကတော့စဲကျက်နေတာရှိနေပါသေးတယ်။ဒီမှာနိုင်ငံတော်ရဲ့နေမည်အပိုင်းခြားဖို့သမျှနိုင်ငံတော်ကနေဘယ်တော့မှခွင့်မထွက်ရဆိုတဲ့အချက်နဲ့လူမျိုးရေးဆိုင်ရာအချက်အလက်တွေကတော့ဆွေးနွေးညှိနှိုင်းလို့မရတဲ့အတွက်အဲ့ဒီအချက်တွေကိုဒီနေရာကမှအတည်ပြုချက်ယူဖို့ကင်းသွင်းသွားတော့မှာမဟုတ်ပါဘူး။သဘောမတူနိုင်တဲ့အချက်တွေကခွင့်မထွက်ရဆိုတဲ့အချက်နဲ့ပတ်သက်လို့ပအိုအမျိုးသားလူမျိုးရေးအဖွဲ့ချုပ်ကဥက္ကဋ္ဌခွန်မြင့်ထွန်းကတော့အခုလိုပြောဆိုခဲ့ပါတယ်။
ဒီလုံးကတော့ဒီပေါ်မှာသူ့ဘက်ကိုယ့်ဘက်ခံစားချက်လို့ရှိတယ်။အမြင်ကတော့ပြည်တော်စုကနေခွင့်မထွက်ကြဘူး။အတူနေကြမယ်ဆိုရင်သူ့ပေါင်းနေကြမယ်ဆိုအမြင်ကသူကြီးသားဖြစ်ပါတယ်။ဒါပေမဲ့လို့အဲ့ဒီသူကြီးသားအမြင်ပေါ်မှာဒီစကလုံးအပေါ်မှာတော့တယောက်နဲ့တယောက်ဟိုလေခိုင်မာမှုလို့ရှင်တယ်။ဟိုရှင်တဲ့ခါမှာတော့ကျွန်တော်အလှဆုံးစကလုံးကိုဘလို့ရေးချက်မယ်။ကျွန်တော်တို့ကတသက်လုံးမခွဲပါဘူး။ပြောတာထက်ဆိုင်တသက်လုံးအတူပေါင်းကြမယ်ဆိုတာဒီအဲ့ဒါလို့အတူသဘောဆောင်တဲ့စကရက်ကိုကျွန်တော်စုပေါင်းဆောင်ရမှာဖြစ်ပါတယ်။အညီလာကမတိုင်ခင်မှာကျွန်တော်တို့ကဥမာပြည်ဒီတော်စုညီညီရွှေဘူတက်ကောင်ပြည်အစည်းအဝေးတွေရှိမယ်။အစည်းအဝေးမျိုးစုံမှာဒါကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။နောက်အထူးအပြည့်ကျွန်တော်တို့ဒါမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲလေးဆိုတော့ကျင်းပအောင်မှာဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲကအညီလာကမရင်မဟုတ်ဘူး။ညီလာကအပေါင်းဝင်နိုင်ငံရေးဆွေးနွေးပွဲအစီအစဉ်မှာတော့ဒီကိစ္စရပ်တွေကျွန်တော်တို့ဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။လုံခြုံရေးကိစ္စရပ်ကတော့ဒါတော့ဒီကြားနေဒီတော်စုဆင့်မှာဆွေးနွေးမှာဖြစ်ပါတယ်။
ဆမထရရဆိုတဲ့အချက်ကိုတိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတွေဘက်ကလက်ရှိအချိန်မှာမထည့်သွင်းစီကျင်တာကြောင့်သဘောတူညီချက်မရခဲ့တာဖြစ်တယ်လို့နိုင်ငံတော်အတိုင်းအဝန်ရုံးညှိကြားရေးမှူးချုပ်ဦးစောထီကတော့မီဒီယာတွေကိုပြောဆိုထားပါတယ်။လူမျိုးရေးဆိုင်ရာနဲ့ပတ်သက်လို့တက်ရောက်ရှင်းနေကြတဲ့ဗိုလ်ချုပ်အစီရှိတဲ့အမြင်ပေါ်လို့တက်မတော်သားကိုယ်စားလှယ်ကအခုလိုပြောပြခဲ့ပါတယ
်။ Federal တက်မတော်ဆိုတာအခုက Federal ဖြစ်စားနေစမှာ Federal တက်မတော်ဆိုတွင်ကျဲသုံးနေကြတာပဲ။တကယ်တော့ Federal ဆိုတာပေါင်းစည်းခြင်းပဲ။ဥပမာအဖြစ်ဟုတ်လားမောင်လာနာမည်အဲ့မှာမောင်လာရက်ရှိသောမောင်လာအဲ့တော့ဖရက်ဆိုတာဝိသသပြုတဲ့စကားပဲလေပေါင်းစီချင်းဟုတ်လားဒါကိုထူးပြုတဲ့ဆရာနာဟုတ်လားအလွန်ချောသောလာသောမောင်လာဆိုပြီးတော့ဘာမှမတုံးပါဘူးတက်မတော်တက်မတော်ပ
ါအခုနောက်ဆုံးသဘောတူညီထားခဲ့တဲ့အချက်တွေကိုသက်ဆိုင်ရာအစုအဖွဲ့ခေါင်းဆောင်တွေကသဘောတူလက်မှတ်ရေးထိုးသွားကြမှာပါလက်ရှိမှာတော့အစိုးရဘက်ကအဖွဲ့ခေါင်းဆောင်အနေနဲ့တောက်တော့ဒီမျိုးကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဘက်ကတော့ KNU အဖွဲ့ကဒီဥက္ကဋ္ဌကထိုးစောကွယ်ထူးကြီးနိုင်ငံရေးပါတီဘက်ကတော့ဥပ္ပဝေတို့ကလက်မှတ်ရေးထိုးသွားကြမှာပါတမတော်နဲ့လူတော်ဘက်ကတော့နာမည်သိနေဘူးမင်းည17နာရီချီမသိရသေးပါဘူးဒီချက်တွေကိုလက်မှတ်ရေးထိုးပြီးရင်ဘလို့ဆက်လက်ဖော်ဆောင်လဲဆိုတာနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ရုံးညှိကြားရေးမှူးချုပ်ဦးစောထီကခုလိုပြောပါတယ
် NCA ဖြစ်ပေါ်လာတဲ့အတွက်ဒီ NCA လမ်းကြောင်းတိုင်းပိုင်းကျွန်တော်ပြည်တော်သဘောတူစာချုပ်ကိုအစိတ်ပိုင်းလိုက်စိတ်ပိုင်းလိုက်လို့သွားလို့နောက်ဆုံးပြည်တော်သဘောတူစီချက်စာချုပ်စီဖြစ်လာဖြစ်လာလို့အဲ့ဒါနဲ့ကျွန်တော်အပေါက်ထဲပေါ်တဲ့အစစ်ဆက်သွားတော့ဒါကျွန်တော်အစီလမ်းကြောင်းတွေပေါ်မှာပါပါတယ်ဒီတိုင်းပဲကျွန်တော်တို့ပေါက်ထဲပေါ်ဆောင်ရွက်တော့ဖြစ်ပါတယ်ကျွန်တော်တို့မူလနဲ့ကတည်းကဒီချက်တွေကိုဆောက်ဖို့ဖော်ထုတ်တာကအများလက်ခံနိုင်တော့အစီအစဉ်ပေါ်လာဖြစ်ပါတယ်ပရင်စပယ်ကတော့ဟိုကျွန်တော်တို့တော်တော်များများအလုံးလက်ခံနိုင်တဲ့ဟိုကျွန်တော်တို့ကယူထားတာပါဒါပရင်စပယ်ပဲဖြစ်ပါတယ်အဲ့ပရင်စပယ်ပေါ်မှာကျွန်တော်တို့ကဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုအခြေခံမှုတွေဖြစ်လာမှာဖြစ်ပါတယ်အခြေခံမှုမှာကျွန်တော်တို့အသေးစိတ်အများကြီးပေါ့ရှိပါသေးတယ်အဲ့တွေဒါလည်းအားလုံးလက်ခံနိုင်တဲ့အနေနဲ့ဖြစ်အောင်ကျွန်တော်တို့စူးစမ်းထားပါတယ
်ပြည်အောင်စုနိုင်ငံရေးပေါ်ဆောင်မှုပူးတဲ့ကော်မတီရဲ့ထိပ်တန်းခေါင်းဆောင်တဦးဖြစ်သူကတော့ဒီရလာတဲ့အချက်တွေကိုလှုပ်တော်မှတင်ပြပြီးတည်ကျူးချက်ယူတော်မှဖြစ်တယ်လို့ပြောပါတယ်နောက်ပိုင်းမှာလည်းညီလာခံတွေမှာဒီထွက်ပေါ်လာတဲ့အချက်တွေကိုအခုလိုစူးစမ်းတော်မှလို့လည်းပြောပါတယ်ဒီချက်တွေက2008ဖွဲ့စည်းပုံပြင်ဖို့အချက်လက်တွေဖြစ်ကြောင်းလွတ်တော်တွေမှာဖွဲ့စည်းပုံပြင်ဖို့ခက်တာကြောင့်အခုလိုလွတ်တော်ပြင်ပလှုပ်ဆောင်ရတာဖြစ်ကြောင်းဒီစင်းလေးချက်တွေမှာတက်မတော်ဘက်ကသဘောတူမှာဖြစ်လို့လွတ်တော်တွင်ဒီအချက်တွေကိုအတည်ပြုရင်တပ်ပိုင်းဆိုင်ရာဘက်ကကန့်ကွက်စရာမလိုတဲ့အတွက်ဖွဲ့စည်းပုံပြင် နိုင်တယ်လို့လည်းသူကပြောဆိုလိုက်ပါတယ်ဒီလိုပြင်ဆင်နိုင်ဖို့အတွက်အချိန်ဘလောက်ယူမလဲဆိုတာကိုတော့အဲ့ဒီထိတ်တန်းကောင်းဆောင်ကမဖြေခဲ့ပါဘူးမီလာခံတွေကိုတစ်နှစ်နှစ်ခါကျင်းပရမယ်ဆိုရယ် MCA စာချုပ်ပါသဘောတူညီချက်အရတတိယအကြိမ်မီလာခံကိုတော့နောက်ထပ်6လအကြာမှကျင်းပဖို့ယာယီသဘောတူညီထားပါရှင်